ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုံခြုံရေးကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ58ယောက်ကိုဆုလိုက်ကျုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကဖော်ဝင်နေမှာအဖြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှိထောင်ဒဏ်တွေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးက Under Amber Tuan နဲ့ Junior နဲ့တခြားဆွေမျိုးတွေကိုလည်းတသက်တကျွန်းစီရင်ချက်တွေချလာကြပါ။မသင်္ကာသူလူပေါင်း100ယောက်ကိုဖမ်းဆီးထားတဲ့အမှုတွေမှာဒါဇင်နဲ့ချီလူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတပ်တည်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွတ်ပေးခဲ့ပါတယ်။လန်ဒန်ခြေဆိုင်လူခွင့်လှုပ်ရှားမှုဖွဲ့ NST International ကတော့ဆုလိုက်ကျွန်းလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆဲခံထားတဲ့သူတွေကလွမြောက်နေသူလူရှိ10လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရဖို့အစိုးရကအရေးယူဆောင်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့သမားအစ္စမင်မန်ဂူတာတာတူရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်းနှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံလိုက်တပ်ချက်မှုဖြစ်ခဲ့တာပါ။တရားရုံးကဒီကနေ့စင်ရက်ချလိုက်တဲ့အမ်ပါတူဝမ်မီတာစုကထိန်းချုပ်ထားတဲ့မောင်ကွန်ဒနာဦးဒေသအုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်မှုရှောက်လာတင်မှုအသွာလမ်းမှာတပ်ဖြတ်ခံရရလည်းဖြစ်ပါတယ်။တပ်ဖြတ်ခံရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာပဲမြုပ်နှံနေတာပါ။တပ်ချက်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချနာခဲ့ပြီးတရားခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့အမ်ပါတူဝမ်မိသားစုကသူတို့အပေါ်ဆွဆဲချက်တွေကိုညှင်းဆန်ခဲ့ကြပါတယ်။